စကိုင်းတိုင်းအတွင်းကထိန်ပွဲတွေကျင်းပတဲ့နယ်မြေတချို့မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ထိခိုက်ဒေဆုံးမှုတွေပျက်စီးမှုတွေရှိခဲ့တယ်လို့ဒေတာကံတွေကပြောရေးကိုပြောပါတယ်။ရင်းမှတ်ပင်ခရိုင်ပလဲမြို့နယ်တောင်ပေါ်အိုင်းမကြေးရွာမှာကထိန်ပွဲကျင်းပပြီးချိန်လေကြောင်းကနေပုံကျဲတိုက်ခိုက်တဲ့အတွက်လူလေးဦးသေဆုံးပြီးတော့ဒဏ်ရာရတာတွေရှိခဲ့တယ်လို့ဒဇယ်မြို့နယ အိုင်မှဂျေဝါကိုစစ်တပ်ဘက်ကဒီကြောင်းကပုံကျဲတိုက်ခိုက်တာကြောင့်အရက်သား၄ဦးသေဆုံးပြီးဒဏ်ရာရတာတွေရှိခဲ့တာပါ။တောင်ပေါ်အိုင်မှဂျေဝါမှာမနက်ပိုင်းကထိန်အလှပွဲကျင်းပချိန်ဂျေဝါအနီးတိုက်ပွဲဖြစ်တာမရှိဘဲတိုက်ခိုက်ခံရတာလို့လေကြောင်းတိုက်ခိုက်မှုအခြေအနေကိုသိရှိတဲ့ဒေသခံတွေကပြောပါတယ်။တောင်ပေါ်အိုင်မှဂျေဝါလေကြောင်းတိုက်ခိုက်ခံရတာနဲ့ပတ်သက်လို့ပလဲမျိုးနဲ့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်2ဦးပြောတာကတော့
တော်မအိုင်မမအိုင်မလေးပါရှိတယ်နော်။ညနေ3နာရီခွဲအချိန်မှာချက်ဖိုက်တာနဲ့ပြစ်ခံလိုက်ရတယ်ခင်ဗျာ။ဟုတ်ကဲ့ပရမအုံးဆုံးတွေသွားတာကတော့3ယောက်ပြ။အဲကုသမှုခံယူဖို့ရအတွက်သွားရင်လမ်းမှာတယောက်ဆုံးဆုံးနဲ့4ယောက်တွေသွားလို့သိတာပါလေ။ဆန်ဆန်ရရတာကတော့5ယောက်ခင်ဗျာ။တင်းပြက်ရှိတာကတော့တင်းပြက်ပြက်ရှိတာတော့2လုံးလောက်ပေါ့။အကုန်လုံးတော့5လုံးလောက်တော့ပြက်စီမှမတော်ဝင်ကြအင်းညာ။အဲအိုင်မရောကကတိမွေးချင်းမနေတာလို့သိရပါလေ။ခိုင်းခရီးမရတော့မနေ့ကမနေ့ကျင်းပါလေဗျာဒါဆိုရင်ဒါကောင်းမော်ဒီလာမှာကျွန်တော်တို့ဒါရောက်စကြောထိုးခြင်းလို့ဒီလိုတိုက်တာနဲ့ပြစ်ခြင်းလို့ပြောတော့လောကမရှိဘူးဒီမှာတလန်ရှိတဲ့အတိုင်းတန်ကြောင့်လားသွားလားစဉ်းစားတော့ခန့်တာပေါ့လို့ဟုတ်တယ်ကချင်းချင်းရဲ့ချင်းကတော့မနေ့ဦးဆုံဆုံသွားနိုင်တာမို့ပြေးနိုင်တာမို့ဟုတ်ပါတယ
်စစ်တပ်ကဂျက်ဖိုက်တာနဲ့ဘုံ3လုံးကျဲချခဲ့ပြီးနှလုံးသားပေါက်ကွဲခဲ့တာမပေါက်ကွဲသေးတဲ့ဘုံ3လုံးကျေးရွာထဲမှာကျန်နေတဲ့အတွက်ပြည်သူ့ကကွယ်ရေးတပ်ဖွဲ့တွေရှင်းလင်းရေးဆောင်ရွက်နေတယ်လို့ဒေသခံတွေကပြောပါတယ်အလားတူပဲဒဇယ်မြို့နယ်ဇီးပေါက်ကျေးရွာမှာလည်းနိုဝင်ဘာ4ရက်ညနေပိုင်းကကထိန်အလူပွဲလုပ်ဖို့ပြင်ဆင်နေချိန်စစ်တပ်ဘက်ကလေကြောင်းကနေ3ချိန်ဘုံကျဲတိုက်ခိုက်ခဲ့လို့အလူပွဲကိုဖျက်သိမ်းပြီးဒေသခံတွေဘေးလွတ်ရာတိမ်းရှောင်နေရတယ်လို့ဇီးပေါက်ကျေးရွာသားတူကအခုလိုပြောပါတယ
်အလူလုပ်ပြီးကထိန်လုပ်မဲ့ကြားပေါ်ဗျာညအဲ့အချိန်မှာပြည့်သွားတော့တကယ်တော့မလို့ရတော့ပေါ့ဗျာဘာလို့လူရကြောက်တော့အင်းလာတဲ့ကြောက်မှရှိရတော့ပြည့်တယ်ဗျာ
လေကြောင်းတက်ခတ်မှုကြောင့်လူထိခိုက်တေဆုံးတာမရှိခဲ့ပေမဲ့အိမ်မွေးတိရစ္ဆာန်အချို့တေဆုံးတာကျေးရွာဖုန်ကြီးကျောင်းစာတင်ကျောင်းနဲ့လူနေအိမ်တွေပျက်စီးခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။ဇီးပေါက်ကျေးရွာဟာအရင်ကလေကျောင်းတိုက်ခိုက်ခံရမှုမရှိခဲ့ပေမဲ့စစ်တပ်ရဲ့စစ်ကြောင်းထိုးနယ်မြေရှင်းလင်းတာတွေကြောင့်ဒေသခံတွေဟာမကြာခဏကျေးရွာကိုစွန့်ခွာထွက်ပြေးရတာတွေရှိပြီးပြီးခဲ့တဲ့2023ခုနှစ်ကလည်းစစ်တပ်ရဲ့နယ်မြေရှင်းလင်းရေးအတွင်းဇီးပေါက်ကျေးရွာသား2ဦးတပ်ဖြတ်ခံခဲ့ရပါသေးတယ်။အခုလိုသခိုင်းတိုင်းဘက်ကကြေးရွာတွေမှာကထိန်အလှပွဲတွေကျင်းပနေချိန်မှာစစ်ကောင်စီဘက်ကတိုက်ပွဲမရှိဘဲလေကြောင်းတိုက်ခိုက်နေတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပေမဲ့အဲ့ဒီဒေသတွေမှာပြည်သူ့ကာကွယ်ရေးတပ် PDF တွေရှိနေလို့နယ်မြေရှင်းလင်းရတာဖြစ်တယ်လို့စစ်ကောင်စီဘက်ကအကြောင်းပြလေးရှိပါတယ်ခင်ဗျာ။